အဲနီညိုရာသီအကျိုးဆက်အပူချိန်မြင့်မားတဲ့ဒဏ်ကိုမြန်မာနိုင်ငံမှာတည်းမဟုတ်ပဲအရှိတောင်အရှအပါအဝင်အာရှနိုင်ငံတော်တော်များများရင်ဆိုင်နေရတာဖြစ်ပါတယ်အပူချိန်မြင့်တက်မှုနောက်ဆက်တွဲတက်ရောက်မှုတွေကိုသတိထားကြဖို့ကိုလည်းအာရှနိုင်ငံတော်တော်များများမှသတိပေးချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာဒီလဧပြီလအတွင်းမှာအပူချိန်အမြင့်မားဆုံးခံစားရနိုင်ပွဲရှိပြီးတော့စကိုင်းတိုင်းမန္တလေးတိုင်းနဲ့မကွေးတိုင်းတွေမှာအမြင့်ဆုံးပူပြင်းနိုင်ပွဲရှိနေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးကျော်မိုးဦးက VOE ကိုပြောပါတယ်
။ဆမ်းမရက်ဒီရဆိုတော့ဒီဗီလာတွေမှာတော့ပုံမှန်တဲ့ဘူပူနိုင်တဲ့ဒီကလေးတော်တော်များရှိရပါတော့။စီမောင်းနိုင်ငံမြောက်ပိုင်းတော့နဲ့ဒီနောက်မြောက်ပိုင်းချင်းတို့ဒီအစင်တို့ဆဲလောက်ပဲကျွန်တဲ့တိုင်းတရာကြီးနေမှာတော့ပုံမှန်မူရင်တော့ပူပူနိုင်တယ်ပေါ့နော်။ဒီလိုဖြစ်တော့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမနေတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပေါ့နော်။ဒီတော့ရတော့အနည်းငယ်နေတိုင်းလည်းအပူဆုံးဒေသတွေဖြစ်တယ်။ဟိုဒီဘိုင်းဆိုပေါ့မြန်မာနိုင်ငံအနေပိုင်းဒေသတွေကတော့အပူဆုံးဒေသတွေအနေနဲ့ရှိမှာ။ပြီးသွားရင်တော့ဒီကျွန်တော်တို့ဒီမြဝချုံတို့ဒေသတွေကဒုတိယအပူဆုံးအနေနဲ့ရှိမှာပေါ့နော်
။ပြီးခဲ့တဲ့မတ်လလယ်လောက်ကနေစပြီးတော့အပူချိန်မြင့်တက်လာတာဖြစ်ပါတယ်။မတ်လကုန်ဧပြီလဇန်မိုင်မှာတော့အမြင့်ဆုံးအပူချိန်အနေနဲ့နေပူချိန်နေဆန်ချိန်တစ်တင်ခဲ့တဲ့ဒေသတွေရှိခဲ့ပါတယ်။အဲ့ဒီဒေသတွေကတော့6ဇောင်းတူရေးမြို့နယ်တို့ဖြစ်တယ်လို့မိုးစလာကသတင်းထုတ်ပြန်ထားပါတယ်။ရေးမြို့နယ်ဟာနှစ်ပေါင်း60အတွင်းမှာအမြင့်မားဆုံးအပူချိန်ဆန်ချိန်တင်ခဲ့ပြီးတော့ 39.5 ဒီဂရီဆယ်စီယပ်ထိရှိခဲ့တာပါ။6မြို့ဟာလည်းနှစ်ပေါင်း56နှစ်အတွင်းမှာအမြင့်ဆုံးအပူချိန်ဆန်ချိန်တစ်တင်ခဲ့ပါတယ်။6မြို့နယ်ရဲ့နေပူချိန်က 45.2 ဒီဂရီဆယ်စီယပ်ထိရှိခဲ့ပါတယ်။ဆောင်းတူမျိုးရဲ့နေအပူချိန်ဆန်ချိန်တစ်ကတော့နှစ်ပေါင်း38နှစ်အတွင်းမှာအမြင့်မားဆုံးအပူချိန်ဖြစ်ခဲ့ပြီးတော့ 40.8 ဒီဂရီဆယ်စီယပ်ထိရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။နေပြည်တော်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတွေမှာဒီရက်ပိုင်းတွေအတွင်းမှာနေအပူချိန်များပြီးတော့အနည်းငယ်တိုးလာနိုင်တယ်လို့လည်းပြောပါတယ်။ဒီလိုအပူချိန်တွေပုံမှန်ထက်မြင့်တက်လာနေတာမို့လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေကြုံတွေ့ရတတ်တာကိုသတိပြုကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အပူချိန်မြင့်မားတဲ့ဒဏ်ကိုကလေးငယ်တွေတက်ကြီးရွယ်အိုတွေနဲ့ကျန်းမာရေးမကောင်းတဲ့သူတွေပို့ပြီးတော့မှခံစားရနိုင်ပြီးတော့ဂယုဆိုင်နေထိုင်ကြဖို့ကျန်းမာရေးပညာရှင်ဒေါက်တာမိုးနေနေကအခုလိုသတိပေးပြောဆိုပါတယ်
။ကြောက်ရတာဟိဆုတ်ကစိုးရိမ်ရတယ်။အဲ့တော့ heat source မဖြစ်အောင်ကျွန်တော်တို့ကဘယ်လိုကာကွယ်မလဲဆိုရင်နေပြည်တော်ကတော့ကျွန်တော်ထိဆောင်ရမှာပေါ့နော် UV လေးခံထားတဲ့ဟာပေါ့နော်ပြီးရင်အဝတ်အစားဆိုလည်းအရောင်ရင်းတဲ့ဟာအမဲရောင်ရှောင်းအရောင်ဖြော့တဲ့ဟာလေးတွေဝတ်တင်နေပေါ့သူကတော့ချွေးရမ်းထွက်ကျွန်တော်ချွေးတုတ်တဲ့အပြင်ရှိရပေါ့နော်ချွေးတုတ်တဲ့အပြင်ရှိလာလဲစောင်းတယ်လို့ပြည်ပြမယ်လေခဏခဏတုတ်ရင်အဝတ်မကန်တော့မိတ်တွေဆိုတာထွက်တယ်အဲ့မိတ်ထွက်တယ်ဆိုလည်းအဲ့မိတ်ထွက်တာကကူရနဲ့ပိတ်ထွက်စိုးစိုးတွေများတာပေါ့နော်ရာသီဥတုရမ်းပူရတဲ့ပင်ပန်းနဲ့ချွေးရမ်းထွက်တဲ့နှုံးနဲ့ဆိုရင်ကျွန်တော်တို့ကသက်စာတောက်တင်တာပေါ့နော်ချိုးသွားတဲ့အငင်ကိုတောက်တင်တယ်ပုံမှန်လူကတော့တစ်နေ့တစ်ထုပ်ဝန်းကျင်တောက်လို့ရတယ်ပေါ့နော်လူဝိုင်းနဲ့လူဝတ်တလို့နှစ်ထုပ်ဝန်းကျင်လောက်ဒီတောက်လို့ရတယ်သက်စာခက်တယ်ဆိုရင်လည်းကျွန်တော်တို့ကဆိုလေအုံးကြီးအင်မတန်ကောင်းပါတယ်ချိုးရဲ့လက္ခဏာဘယ်လိုမျိုးမှသိတာလဲဆိုတော့ချွေးလုံးဝမထွက်တော့ဘူးကိုယ်ရည်ရမ်းပူလာတာပြီးရင်ဒါတစ်ခုနောက်သူကချွေးရမ်းထွက်တဲ့ဟာလို့အဲ့လိုမျိုးကြီးပဲရှိတယ်ဘာမှအဲ့လိုမျိုးကြပါလို့အမယ်ပထမကဒါမှမဆိုရေတောက်ပေါ့အရေးကြီးမှနေပေါ့
အပူချိန်မြင့်တက်တဲ့ဒဏ်ကိုခံစားနေရတာကတော့လက်တလုံးမှာမြန်မာနိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူးအရှေ့တောင်အာရှနိုင်ငံတွေအပြင်အာရှနိုင်ငံတွေပါအဲ့ဒီဒဏ်ကိုခံစားနေရတာပါမြန်မာနိုင်ငံသားအများအပြားနေထိုင်တဲ့ထိုင်းနိုင်ငံအပါအဝင်အာရှနိုင်ငံတော်တော်များများမှလည်းအပူရန်မြင့်မားတဲ့နောက်ဆက်တွဲတက်ရောက်မှုတွေရှိလာနိုင်တဲ့အကြောင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမှာဆိုရင်လေဧပြီလ1လလုံးနိုင်ငံနဲ့တဝန်းအပူချိန်မြင့်မားလို့ပြီးတော့အမြင့်ဆုံး 44.5 ဒီဂရီဆယ်စီယပ်ထိမြင့်တက်လာနိုင်တယ်လို့ထိုင်းမိုးစလပညာရှင်တွေဘက်ကလည်းသတိပေးထားပါတယ်။အရှေ့တောင်အရှနိုင်ငံအများစုမှာတော့ဧပြီလပထမဘက်ကနေစလို့အပူလိုင်းဖြတ်တန်းနေပါတယ်။လေထုညဉ့်ဉန်းမှုအန္တရာယ်ဆိုးဝါးစွာရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာဧပြီလ1လလုံးဆောင်ခရန်ရေတကြံပွဲတော်ကျင်းပမှာဖြစ်တဲ့အတွက်အပူဒဏ်ကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးသတိပေးချက်တွေကိုထိုင်းနိုင်ငံရဲ့နေရာတော်တော်များများမှာထုတ်ပြန်ထားပါတယ်ရှင်